တည်င်းသွားရောက်ယူချိန်အာဏာပိုင်ရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံလိုက်ရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖော်ပြမှုနဲ့တရားစွဲခံထားရတဲ့ Writers တည်င်းသမား2ဦးအမြန်ဆုံးပြန်လည်လွတ်မြောက်ရေးဒီကနေ့အေယာဝတီတိုင်းပသိမ်မြို့မှာတည်င်းသမားတွေစုဝေးဆန္ဒပြခဲ့ကြပါတယ်NLD အရတားအစိုးရလက်ထက်ပို့ပြီးတော့မှသတင်းသမားတွေကိုဖိနှိပ်လာတဲ့အခြေအနေနဲ့သတင်းလွတ်လပ်ခွင့်ဆုံးရှုံးလာတဲ့အနေအထားတွေကိုပြည်သူတွေသိရှိနိုင်အောင်နဲ့သတင်းသမား2ဦးအမြန်ဆုံးလွတ်မြောက်ရေးရန်ကုန်မန္တလေးနဲ့အခြားမြို့ကြီးတွေမှာပါငြင်းညမ်းစွာနဲ့ဆက်လက်ချီတက်ဆန္ဒပြသွားမှာဖြစ်တယ်လို့သတင်းသမားတွေကပြောပါတယ်မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်
ရိုက်တာသတင်းသမား2ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ NND ရသားအစိုးရလက်ထက်မှာပို့ပြီးတော့မှမီဒီယာလွတ်လပ်ခွင့်ဆုံးရှုံးလာရတဲ့အခြေအနေတွေကိုလူထုသိရှိနိုင်အောင်ဒီကနေ့ ARD တိုင်းပသိမ်မြို့နယ်ထဲမှာမြန်မာ Journalist ကိုရဲ့ ARD နဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကသတင်းသမားတွေပူးပေါင်းပြီးတော့ငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြတယ်လို့မြန်မာ Journalist ကိုရဲ့ ARD တိုင်းရဲ့အတွင်းရေးမှူးကိုစလိုင်းတန့်စင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ချေတော်ဖရားနေပြီးတော့မှဒီမြို့တွင်းလူစီကားနေရာကိုကျွန်တော်လှည့်လည်တယ်။လှည့်လည်ပြီးတော့မှသတင်းတော်ဝါလုံးနဲ့ကိုမိုးအောင်တို့အများဆုံးပြန်လည်လွတ်ပြေးဖို့ဆိုတဲ့တောင်းဆိုတဲ့ V9 တွေပေါ့အဲ့ဒါတွေကိုင်ပြီးတော့မှမျိုးတဲ့ဥပတ်တဲ့ငင်းငန်းစွာနဲ့ကျွန်တော်ချီတက်ပြီးတော့မှမျိုးတို့ထမ်းမှရှေ့မှာကျွန်တော်ပြီးဆုံးသွားတယ်မနေ့7နိုင်ခွဲကနေစ17နိုင်ခွဲမှာတော့ပြီးသွားတယ်ပေါ့နော်ဆိုတော့အဓိကရွေးချက်ကတော့ကျွန်တော်ရွေးချက်နှစ်ခုရှိပါတယ်ပထမတစ်ခုက Writer တင်းတော်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့မိုးအောင်တို့ဟာဒီသင်္ဆာကျုံ့နဲ့အညီရယူလောက်ကိုင်းတဲ့တင်းအပေါ်မှာဖမ်းဆီးမှုကမတရားဘူးလို့ကျွန်တော်တို့ယူဆတဲ့အတွက်တို့အများဆုံးပြန်လွတ်ပြေးဖို့တောင်းဆိုတာဖြစ်တယ်နိုင်ငံတော်ဆိုရအောင်တောင်းဆိုတယ်ဒုတိယတစ်ခုကတော့ဒီကျွန်တော်တင်းတော်တွေကမြန်မာနိုင်ငံတင်းတော်တွေဒီလိုဖမ်းဆီးခံနေရတဲ့အခြေအနေတွေကိုပြည်သူလူထုသိအောင်ရင်နောက်ပြီးတော့ဒီသတင်းစာလွတ်လပ်ခွင့်ဆိုတော့ဘလောက်အရေးကြီးတယ်ဆိုတာလက်ကမ်းစာဆောင်တွေကြောပြည်သူလူထုကိုဒီနေ့ဖြန့်ဝေပေးခဲ့တယ
်။အရသာအစိုးရလက်ထက်မှာအာဏာပိုင်တွေဘက်ကသတင်းသမားတွေပေါ်ပို့ပြီးတော့နှိပ်ကွပ်လာတာသတင်းလွတ်လပ်စွာစီးစင်းမှုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေပို့ပြီးတော့လှုပ်လာတဲ့အပြင်သတင်းရင်းမြစ်ရယူခွင့်အပေါ်မှာပို့ပြီးတော့တင်းကျပ်လာတာဟာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့အနေအထားဖြစ်တယ်လို့လည်းကိုစလိုင်းတန်စင်ကသုံးသပ်ပါတယ
်။စစ်စုအခက်မှာလည်းစာပေကင်မရာဆိုပြီးတော့ဒီစာပေစစ်စီရင်းနဲ့သတင်းတွေကိုဟလာလူတို့နှင်းနီတာချက်ချေကပ်ဒီလိုမျိုးနဲ့ပဲပိတ်ဆို့ခံခဲ့ရတယ်အမှောင်ချခံခဲ့ရတယ်ဖမ်းဆီးခံခဲ့ရတယ်2015ရွေးကောက်ပွဲနိုင်ပြီးတော့ NLD ဆိုတာတက်လာတဲ့ချိန်မှာတော့ကျွန်တော်သတင်းမီဒီယာသမားတွေဟာသတင်းမီဒီယာဥပဒေနဲ့အညီနိုင်ငံတော်ဆိုတဲ့ကာကွယ်စောင့်ရှောက်ခြင်းကိုခံရမယ်လို့ကျွန်တော်မျှော်လင့်ခဲ့ကြတာရှိတယ်မျှော်လင့်ခဲ့ကြတယ်ဒါပေမဲ့ကျွန်တော်တို့သတင်းသမားတွေကအရင်အထက်ဆိုးတဲ့အခြေအနေတွေကြုံတွေ့နေရတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့သူချင်းဆိုရင်ဒီအာဏာရှိတဲ့လူတွေအထုတ်ပြန်စေခြင်းတဲ့သတင်းတွေကိုစုံစမ်းဖို့ထုတ်ပြီးတော့ရေးသားမယ်ဆိုရင်ပုံမှန်မျိုးမျိုးတက်ပြီးဖမ်းဆီးခံရနိုင်တယ်။နောက်ဆုံးကိုယ်အတန်းအနေနဲ့ပါရရှာခံရနိုင်တယ်ဆိုတော့လုံခြုံမှုမရှိတဲ့အခြေအနေတွေဖြစ်နေတယ်လို့ကျွန်တော်တို့ခံစားနေရတယ်။ဆိုတော့ဟိုတချို့တွေကဒီ writer တင်းတော်ညောင်းနဲ့ပတ်သက်ရင်ဒီဟာဖြစ်တယ်ပေါ့နိုင်ငံတော်လုံခြုံရေးဝတ်ချက်ကိုယူပြီးတော့နိုင်ငံခြားကိုရောင်းစားတာလားဒီတင်းတော်တွေကကျွန်တော်ဒီလိုမျိုးစပါဘူး။တင်းတော်တယောက်ကသူတို့ကကျင့်ဝတ်နဲ့အညီလုပ်ကင်ခဲ့တယ်ဆိုတော့သူ့မိသားစုဝင်တွေကိုလည်းကျွန်တော်တို့ကြောက်ပြကြရကျွန်တော်တို့တီးထားပြီးပြီးဆောက်ရယူသားပါလို့ပြောပြီးဆိုင်းပွင့်ထွက်တာနဲ့ချက်ချင်းဖမ်းပြီးတော့ဒီစာရွက်တောင်မဖတ်လိုက်ရသေးတဲ့အချိန်မှာဖမ်းခံရတယ်ဆိုတော့ဒါကဟိုမယူသားတဲ့အနေအထားမျိုးတွေပါနေတယ်လို့ကျွန်တော်တို့ယူဆတယ်။ဆိုတော့ဒီဟာဖြစ်စဉ်ကြည့်ချင်းအဖြစ်ဆိုရင်တင်းတော်တွေဒီမြန်မာနိုင်ငံမှာလုံခြုံမှုမရှိတဲ့အနေအထားကိုပြသရကြပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကတောင်းဆိုတာကဒီမတရားဖမ်းဆီးထားတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးပါ။သို့မဟုတ်ဆိုလို့ရှိရင်သွေးမှုတွေကြောက်ရွံ့မှုတွေနဲ့မရေရဲမဖြစ်ရဖြစ်လာရင်ကြာလာတဲ့အခါမှာကျွန်တော်ပုံဖြတ်ထားတဲ့သတင်းအချက်အလက်တွေနဲ့ပဲရှင်းတန်ပြီးတော့ပြန့်နှံ့ပြီးတော့တိုင်းပြည်အတွက်လည်းမကောင်းဘူး၊အစိုးရအတွက်လည်းမကောင်းဘူး၊ပြည်သူလူထုအတွက်လည်းမကောင်းဘူး၊ဒီနေ့မြန်မာလောကအတွက်လည်းမကောင်းတဲ့အနေအထားတွေဟာအစိုးရကိုပို့ပြီးတော့ဥတီတဲ့ဥတီသွားလိမ့်မယ်ဆိုတာလေးပဲကျွန်တော်ပြောပြချင်ပါတယ်ဗျ
။ Writer သတင်းသမားနှစ်ဦးအမြန်ဆုံးလွတ်မြောက်ရင်းနဲ့သတင်းသမားတွေကိုမတရားဖမ်းဆီးမှုဟာပြည်သူတွေသတင်းသိပိုင်ခွင့်ကိုပိတ်ပင်နေဆိုတာပြည်သူအများသိရှိနိုင်မှုဒီလိုမျိုးငြိမ်းချမ်းစွာချီတက်ဆန္ဒပြခြင်းအပြင်သတင်းသမားတွေကလူထုကိုကိုယ်တိုင်အသိပေးတာဖြစ်တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုသားလွန်ဆောင်ထက်ကပြောပါတယ
်ဒီပြည်ပတိမှာချီတက်ဆန္ဒပြပွဲပုံစံမျိုးလုပ်တယ်လို့တော့အဓိကဘာရလဲဆိုတော့လူတွေကတော်တော်အယံစိတ်ဝင်စားကြတယ်ကျွန်တော်ကထင်တာကကျွန်တော်တို့အချိန်လဲနေလို့တော်တော်ရှင်းပြရမယ်ထင်တာမဟုတ်ဘူးမျိုးလဲကိုပတ်ပြီးတော့ချီတက်ဆန္ဒပြရဲ့အချိန်မှာလူတွေရဲ့ response အရန်ကောင်းတယ်ဟိုကျွန်တော်တို့ပေါ်လဲနားလေတယ်အဲ့ဒီဟာကတော့ကျွန်တော်တို့အရန်ပူပြီးတော့လဲအားတက်တယ်အဲ့တော့အဲ့လိုပုံစံမျိုးချစ်တဲ့ဆန္ဒပြတဲ့ပုံစံမျိုးရန်ကုန်မှာလည်းမကြခင်လုပ်မယ်ပေါ့နော်ဒါတခြားမျိုးတွေချစ်တဲ့မန္တလေးတို့ဟာနေပြည်တော်တို့ပြည်မနာတို့လည်းကျွန်တော်တို့ဆက်ပြီးတော့စီစဉ်မှာပေါ့နော်ကျွန်တော်ဥပဒေအကြောင်းအရလုပ်နေတဲ့အပိုင်းကတော့တရားလွတ်တော်ချုပ်ကိုတားမြစ်စီစာကျွန်တော်လွာရှောက်ဖို့ကျွန်တော်တို့ပြည်နေရရှိရယ်ဒီကြားတစ်ခုကတော့လူတွေကကျွန်တော်တို့ပုံမှန်နားလည်မှုရှိရယ်အဲ့တော့ကျွန်တော်တို့ဒီဟိုလူမှုကွန်ရက်ဒီမှာဆဲနေစုနေတာတွေဟာတစ်ဖက်အဖွဲ့စည်းရနေပြီးတော့ဒါရေကျက်ရှိရှိကျွန်တော်တို့ဆဲနေစုနေတဲ့ဟာတွေလို့ကျွန်တော်တို့သုံးသပ်လို့ရတယ်တကယ်ပြည်သူလူထုရဲ့အတန်အဆင်မှမဟုတ် အားကြောင့်အဲ့လိုပြောနိုင်လဲဆိုတော့ဒီနေ့လိုကိစ္စမျိုးကျွန်တော်တို့ဟိုစာရွက်တွေဝင်ရဲ့သူတို့ရှင်းပြတဲ့အခါမှာသူတို့ရဲ့နားလည်မှုကကျွန်တော်တို့တောင်ရှင်းမှတ်မထားတဲ့ပုံစံမျိုးပေါ့နော်တချို့ဆိုစာရင်းတွေနောက်ကနေလိုက်လာကြတယ်လူလူကတော့ဒီဂျာဘောက်ကိုနားလည်ပေါ့နော
်ဒီရိုက်တာသတင်းသမားတွေရဲ့အရေးဗီဒီယိုနိုင်ငံသားရေးဝန်ကြီး Boris Johnson ဟာလည်းနိုင်ငံတော်အတိုင်ပင်ခံရေးပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အခါဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးရဲ့တောက်ကြနေ့ကထုတ်ပြန်တဲ့ညင်ညာချက်မှာလည်းရိုက်တာသတင်းသမား2ဦးဖမ်းဆီးထားတာကိုပြန်ပြီးတော့လွှတ်ပေးဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင်